အခုဆက်ပြီးသိပ္ပံနဲ့နေပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 အတွက်ကာကွယ်ကုသဆေးကောင်းကောင်းမရသေးချိန်မှာ second wave လို့ခေါ်တဲ့ဒုတိယလိုင်းအဖြစ်နဲ့နောက်တစ်ချီရောဂါပိုးပြန့်ပွားလာမှာကိုစိုးရိမ်နေကြတာပါ။ဒီဒုတိယလိုင်းနဲ့ပတ်သက်ပြီးအနုစေဝဗေဒပညာရှင်မခင်စာဝန်ကြီးကပြောပြပေးမှာပါ။
လိုင်းဆိုတဲ့ဟာကတော့2018တုန်းကဖြစ်ခဲ့တဲ့ဒီ influencer pandemic ကိုသူကထိခံပြီးတော့ပြောတာပေါ့နော်။ဘာလို့လဲဆိုတော့ဒီ2018မှာပထမဆုံးစစဖြစ်တော့ဒီ spring ပေါ့နော်။ຫນွေဥရတီမှာစဖြစ်တယ်။ဖြစ်ပြီးတဲ့ခါကျရင်ပြန်ပြီးတော့သူကဒီ infection rate တွေကတိတ်တဲ့နှုန်းနေတယ်ကျသွားတယ်။ကျသွားပြီးတော့ရေပြင်ကြီးမြင်းတိုင်းကျသွားပြီးတဲ့ခါကျတော့မှသူကဒီစောင်းဥရတီမှာ2018စောင်းဥရတီမှာတစ်ခါပြန်တက်တယ်ကတ်သွားပြီးတော့မှနောက်တစ်ခါပြန်ပြီးတော့ကြာပါတယ် infection rate နဲ့ death rate ကငုံညံကြာပါပြီးတော့2019မှာတစ်ခါပြန်ပြီးတော့တက်သွားပါတယ်အဲ့တော့အဲ့ဒီဟာကဒီလိုနှစ်နဲ့ချီပြီးတော့ကြာသွားတဲ့ဟာကြောင့်သူကပထမဒီလိုတစ်လိုင်းတက်တယ်ပြန်ကြတယ်ဒုတိယတစ်လိုင်းတက်တယ်ပြန်ကြတယ်တတိယတစ်လိုင်းတက်တယ်ပြန်ကြတယ်အဲ့ဒီဟာကိုသူက second wave ဆိုပြီးတော့ reference အနေနဲ့ယူပြီးပြောတာပေါ့နော
် COVID-19 ဟာအခုလိုဒုတိယလိုင်းဖြစ်ပြန့်ပွားခဲ့တဲ့ Spain တုတ်ကွေးဖြစ်ပွားတာနဲ့ပုံစံတူမတူတော့မသိရသေးပါဘူးသိပ္ပံပညာရှင်တွေလေ့လာနေကြဆဲဖြစ်ပြီးသူ့အကြောင်းကောင်းကောင်းမသိကြသေးပါဘူး
။ဗီယက်နမ်လိုတိုင်းပြည်မျိုး၊တရုတ်ပြည်လိုသမဂ္ဂနိုင်ငံလိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်ခုနယူးဇီလန်လိုတိုင်းပြည်မျိုးတို့တိုင်းစီမှာ0 ठी ဖြစ်သွားပြီးတော့တခါပြန်ပြီးတော့တက်လာတယ်။တခါပြန်ပြီးတော့တွေ့ရတယ်။ဒါမျိုးဆိုလို့ရှိရင်တော့ဒါ second wave ဆိုပြီးပြောလို့ရတယ်။ဒါပေမဲ့ဥမာဒီတိုင်းပြည်တွေလိုဖြစ်တဲ့ဒီအမေရိကလိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်တခြားအဲ UK လိုတိုင်းပြည်မျိုးတွေမှာဆိုလို့ရှိရင်ကကြတော့သူကတက်နေတာကနေပြီးတော့ပြန်ကျသွားတဲ့ base ကဒီပင်ကြီးမြင်းနဲ့မညီသေးဘူးဖြစ်တဲ့တော့ကြောင့်ဒါပထမလိုင်းမှာပဲရှိသေးတာလားနောက်တစ်လိုင်းဘယ်လိုလာမလဲအဲ့လိုမျိုးဟာတွေမသိသေးဘူးပေါ့အဲ့တော့သေချာချာဒီဟာတစ်ခုလုံးကိုပုံစံဒီလိုမျိုးကြီးဆွဲလို့မရသေးဘူးဖြစ်နေပါတယ
် virus ပိုးကူးစက်မှုတန့်သွားတာပိုများလာတာလို့အတက်ကြရဖြစ်တာဟာဘယ်ပုံမှာမူတည်နေပါလဲ
သူကလူတွေရဲ့ပြုမှုပုံပုံမှာလည်းမူတည်သလိုမျိုးဒီ virus ရဲ့မျိုးဗီဇပြောင်းလဲမှုပုံမှာလည်းမူတည်တယ်နော်အခုဒီသိထားတဲ့အရာကတော့တရုတ်ပြည်သူဓမ္မနိုင်ငံမှာစစချင်းဖြစ်ခဲ့တဲ့ virus နဲ့ဒီ Europe ဘက်မှာဖြစ်တဲ့ Europe ဘက်မှာဖြစ်ခဲ့တဲ့ virus နဲ့ဆိုလို့ရှိရင်သူက mutation တွေရှိခဲ့တယ်အဲဒါကြောင့် Italy တို့Spain တို့မှာဒါကြောင့်မလို့သူတို့ကကူးစက်နှုန်းသိနှုန်းတွေအများကြီးများခဲ့တယ်အခုဆိုလို့ရှိရင်တော့ဒီဘရာဇီးမှာဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်တော့ mutation ရှိသလား gene ကမျိုးဗီဇာဘယ်လိုမျိုးပြောင်းသွားလဲဆိုတဲ့ဟာကိုဟိုလေ့လာနေတော့မယ်ပေါ့နော်သူတို့အခုဒါတွေကဘယ်လိုထပ်ပြီးတော့ပြောင်းသွားသလားမပြောင်းသွားသေးဘူးလားဆိုတဲ့ဟာကိုတော့ထုတ်ပြန်ချက်မရှိသေးဘူးဆက်ခါကျမျိုးဗီဇာပြောင်းလဲမှုပေါ်မှာလည်းမူတည်ပါတယ်ရှင
်ကူးစက်မှုနှုန်းတေနှုန်းတိတိတသားများစေတဲ့ mutation လို့ခေါ်တဲ့မျိုးဗီဇာပြောင်းလဲမှုဆိုတာဘာပါလဲ
မျိုးဗီဇာပြောင်းလဲရဲဆိုတဲ့ဟာမျိုးဗီဇာရဲ့ဒီ sequence တွေကခုတ်လောက်တာပေါ့မျိုးဗီဇာ sequence တဲ့မှာ ATCG သူ့ရဲ့ဒီဓာတ်တတုပစ္စည်းလေးတွေနဲ့ခုတ်လောက်တဲ့ဟာမှာသူကအဲ့ဒီဟာကဒီတခုလေးပြောင်းသွားတယ်လေသူ့ကိုခုတ်လောက်တဲ့သူ့ခုတ်လောက်တယ်ဆိုတဲ့ဟာဒီ ATCG ဒီလိုအတွဲတစ်ခုစီသုံးခုတွေတွဲတစ်ခုစီ amino acid တစ်ခုကိုသူကကိုစားပြုတယ်အဲ့လိုကိုစားပြုတဲ့ဟာမှာသူက ATCG သုံးခုတွေတစ်ခုကဟိုအစီအစဉ်ပြောင်းသွားတယ်ဆိုတာနဲ့သူ့မှာထွက်တဲ့ protein ရဲ့ပုံစံကလည်းပြောင်းသွားတယ်ဒါအဓိကအဖြစ်တော့ဒီမျိုးဗီဇာပြောင်းလဲမှုဆိုပြီးဒါတို့က mutation ဆိုပြီးခေါ်တာပေါ့နော် protein က plasma cell လေးလိုမျိုးကြည့်လိုက်မှာဆိုရင်သူပလဲလေးတွေအကုန်လုံးစီထားတဲ့ plasma cell ဒီ protein ဆိုလို့ရှိရင်ပလဲတစ်ခုစီ amino acid တလုံးပေါ့ amino acid တလုံးစီမှာအဖြူလေးတွေကြီးပဲလာပြီးအဲ့တလုံးမှာမဲသွားတယ်ဆိုလို့ရှိရင်ဒီဟာစီ mutation ဖြစ်နေတာပေါ့ mutation ဖြစ်နေတဲ့ဟာဒီသူ့ရဲ့ဒီ plasma cell ကဒီအလုံးကပုံစံမတူတော့ဘူးဖြစ်ပါပုံစံမတူတော့ဘူးဖြစ်သွားတဲ့အခါကျရင်သူ့ရဲ့ plan cell ကိုခွေတဲ့အချိန်ပေါ့။ဘာလို့လဲဆိုတော့ဒီ protein တွေအကုန်လုံးကသူကကိုယ်ထဲမှာနေနေဆိုလို့ရှိရင်အတားလိုက်ကြည့်နေတာမဟုတ်ဘူး။သူ 3D ပုံစံမျိုးပေါ့နော်။ဒီလိုဘယ်လိုမျိုးနေမလဲ။သူတို့ရဲ့ပုံစံကြီးတွေရှိ။အဲ့ပုံစံပြောင်းသွားတယ်။ပြောင်းသွားတဲ့အခါကျရင်သူတို့ရဲ့ဒီ receptor ကိုဘိုင်းနိုင် receptor ဆိုတာဒီကိုယ်ထဲမှာ host လက်ခံကောင်ရဲ့ receptor ကိုသူတို့ရဲ့ကုတ်နိုင်အားသည်ဘလောက်ဟို attraction ရှိတယ်ဘလောက်ကုန်နိုင်တယ်ဘလောက်မြဲတယ်လဲဆိုတဲ့ဟာအစကွာအဲ့ဒီအတွက်ကြောင့်မလို့သူကဒီ mutation ကြောင့်ပြန်ပြီးတော့ပြန့်နှံ့အားပိုများတယ်ဆိုပြီးအဲ့လိုမျိုးကြီးဖြစ်သွားတာ
မျိုးဗီဇပြောင်းလဲတဲ့ပုံစံကိုလေ့လာပြီးကာဝယ်ဆေးတွေကုသဆေးတွေထုတ်နိုင်ဖို့အတွက်ကြိုးစားနေကြတာပါ
အခုချိန်ထိကတော့စပြီးတော့တွေ့တဲ့ COVID-19 virus ပိုးဒီသူနဲ့ မျိုးဗီဇာတူတယ်96.4%ခိုင်နှုန်းတူတယ်ဆိုတဲ့ဟာဒီ horse shoe ဆိုတော့မြင်းခွပုံစံရှိတဲ့လင်းတို့ပေါ့နော်မြင်းခွပုံ horse shoe bats 18မှာတွေးခဲ့တဲ့ဟာ96.4%ခိုင်နှုန်းမျိုးဗီဇာတူတယ်ကျန်တဲ့အဲ့ဒီဒီ3.6%ခိုင်နှုန်းလောက်ကလေးရတာနည်းနည်းကွဲသွားကွဲသွားတဲ့ဟာအဓိကတွေးရတဲ့ဟာတော့ပေါင်းတဲ့ဒီ spike protein နော်ဒီကျန်မောက်ပြီးဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးမှာရှိတဲ့ဟာနဲ့ virus ကကျန်မောက်ပြီးဆိုတွေ့မယ်ဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးကဒီ receptor ကိုလာပြီးတော့ထိတယ်receptor လာပြီးထိပြီးတော့ပြန်ခွာလို့မရတဲ့ပေါင်းဆက်ခြင်းနဲ့ပေါင်းပြီးတော့သူကဘလို့ဝင်လဲဆိုတာဒီအဲ့ဒီဟာမှာအဓိကကွဲသွားတယ်ပေါ့နော်ဆက်ခြင်းတော့ဈာကန်ကဒီသင်းခွေချလို့ပုံစံမျိုးတတဝါနေပြီးကူးတယ်ဆိုပြီးတော့ရှေ့ဆက်ပြီးတော့ထပ်ပြီးတော့ဟိုတသက်အထောက်ထားထပ်မတွေ့ရတဲ့အတွက်ဈာကန်ဘာကောင်လဲဆိုတာတော့ကူတီရှာနေတော့မှာပေါ့ဆက်လာခြင်းတွေကသူတို့ရဲ့ဒီမျိုးဗီဇာ sequence ပေါ့မျိုးဗီဇာ sequence ကိုသူတို့တင်တဲ့အရာကိုဒါဒီလောက်တူတယ်ဆိုပြီးတွေ့တယ်ဒီမျိုးဗီဇာဒီကနေတဆင့်ပြောင်းသွားတယ်ရောဘာတွေ့ခဲ့တဲ့လူနာရေးစီကမျိုးဗီဇာနဲ့ဒါကတရုတ်တီမှာမျိုးဗီဇာနဲ့ဒါကပြန်ပြီးတော့ပြန်ရှင်တဲ့အချိန်မှာကြတော့ဒါကသူကအဲ့ဒီ spike protein မှာသူကပြောင်းလဲမှုလေးရှိတယ်တခုပဲအဲ့ဒီပြောင်းလဲမှုတခုကသူ့ရဲ့ဒီပူပေါင်းနိုင်ပြန့်နိုင်စွာအားကိုသူကပို့ပြီးတော့တိုးစေတယ်ဆိုပြီးသူကခံမှန်းတယ်ပေါ့ဒီဒါကြောင့်မလို့ရောဘာမှာပြန့်သွားတဲ့နှုန်းကတရုတ်တီမှာပြန့်သွားတဲ့နှုန်းထက်ကသူကအစမတန်ပို့ပြီးတော့များသွားတယ်ဒါကြောင့်ဒီထပ်ပြီးတော့ပြောင်းလဲအောင်မလားဆိုတဲ့ဟာတော့ကျမတို့လည်းဒါလေးလာနေတော့မယ်ဒီသိပ္ပံပညာရှင်တွေလည်းသူတို့လည်းဒီဂျူနေင်းနဲ့ပဲလေးလာနေတော့မယ်ပေါ့နော်အဲဒါဒီတစ်ချိန်ထဲမှာပဲသူတို့ကဒီတွေးတဲ့ဒီ spike protein ကို target လုပ်တာဒီအထူးရောက်ဆုံးဖြစ်တဲ့အတွက်ကြောင့်မို့တော်တော်များများကာကွယ်ဆေးတွေကလည်းဒါကိုပဲဟိုအခုဥတည်နေကြရပေါ့ဟုတ်ကဲ့
မခင်ဇာဝင်းပြည့်အပြောကြားခြင်းတွေပဲဒီသတင်းပတ်တွေသိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်